ရခိုင်ပြည်နယ်တန်တွဲမြို့နယ်ငပလီကမ်းခြေကစင်ခေါင်းကျေးရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတက်ခဲမှုကြောင့်ရပ်သားထိခိုက်ဒေဆုံးတာတွေအများအပြားရှိတယ်လို့အရခတပ်မတော် AA ပြောခွင့်ရကပြောလိုက်ပါတယ်အေကထိုးစစ်စင်တိုက်ခိုက်နေတာကြောင့်ဒီနယ်အတွင်းကမောင်းတော်အန်းနဲ့တန်တွဲမြို့နယ်တွေမှာနှစ်ဖက်တိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုစံကျော်ပြောပြပေးပါဦးခင်ဗျာ
ရခိုင်ပြည်နယ်ကမောင်တော်အန်းနဲ့တန်လွဲမြို့နယ်တွေကိုအာရခတပ်တော် AA ကထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ AA ပြောခွင့်ရခိုင်တုကကပြောပါတယ်
။ဒီလက်ရှိရခိုင်ပြည်တွင်တိုက်ပွဲအခြေအနေကတော့ဒီမောင်တော်အန်းတန်လွဲမြို့နယ်တွေကိုသိမ်းပိုက်နိုင်ဖို့အတွက်ကျွန်တော်တို့အာရခတပ်တော်ကဒီထိုးစစ်ဆင်တိုက်ခိုက်နေတာရှိပါတယ်။ဟိုဒါကြောင့်မို့လို့ဒီအဲ့ဒီမြို့နယ်တွေမှာဒီတိုက်ပွဲတွေဆက်လက်ပြီးတော့ပြင်းထန်နေတာရှိပါတယ်
တန်တွဲမြို့ကဘာကျော်ငပလီကမ်းခြေအနီးကဂော့ဂျေးဝါအနီးမှာပြီးခဲ့တဲ့ဇွန်လ3ရက်နေ့ကစတင်ပြီးတော့စစ်ကောင်စီနဲ့ AA အဖွဲ့ကြားတိုက်ပွဲတွေဖြစ်ပွားနေတာပါစစ်ကောင်စီတပ်ကတန်တွဲမှာအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာကြောင့်အရက်သားထိခိုက်ဒေဆုံးဒဏ်ရာရတာတွေအများအပြားရှိတယ်လို့လည်းခိုင်တုကကဆက်ပြောပါတယ
်ဟိုအကြမ်းဖက်စစ်ကောင်စီကတော့ဒီအရက်ဖက်ပြစ်မှတ်တွေကိုလေကြောင်းကနေတိုက်ခိုက်နေတာရှိတယ်ဒီမနေ့ကလည်းဒီနေ့မနေ့မှဒီတန်တွဲမျိုးအနည်းကဒီဆန်ကောင်းရွာကိုဒီအကြမ်းဖက်စစ်ကောင်စီလေတပ်ကနေပြီးတော့မှဒီဂျက်ဖိုက်တာတွေနောက်ဒီဝိုင်းစစ်နေလေရင်တွေနဲ့နေပြီးတော့မှဒါဘုံကြီးတိုက်ခိုက်တဲ့အတွက်ဟိုအပြစ်မဲ့ပြည်သူအများအပြားဟိုတေဆုံးဒဏ်ရာရတာရှိတယ်လို့တော့ဟိုသိရတာရှိတယ်ဗျဟိုတေဆုံးဒဏ်ရာရတဲ့ဒီကိင္ကနအတိတ်ကြောင့်တော့မတိရသေးဘူးကျွန်တော်တို့လည်းဆက်လက်ပြီးတော့ဒါစုံစမ်းနေဆဲဖြစ်ပါတယ
်အခုလိုစစ်ကောင်စီဘက်ကအဆက်မပြတ်ကြီးရည်လေးစားတဲ့ဘက်ဆောင်ကနေတိုက်ခတ်မှုတွေကြောင်းဒေသခံတွေကြားအသက်အန္တရာယ်ဆိုးရိမ်မှုတွေဖြစ်နေရတယ်လို့လက်ရှိငပလီမှာရှိနေတဲ့ဒေသခံအမျိုးသမီးတူက VOE ကိုပြောပါတယ
်ဟုတ်ပါတယ်ဆိုးရိမ်စိတ်ကဘယ်လိုပြောရမလဲဟိုလေရင်ကမနေ့ကညောင်းဟိုမှာ24နာရီပြန်နေတာဆိုတော့လေဟိုဖုန်းကြရဲဘာညာတင်းတိုင်းဘယ်နေ့လဲငါ့ဟိုကြမလဲငါ့အင်ကောင်လေးပေါ်ပြန်ငါ့အင်ကောင်လေးပေါ်ပြန်သွားတာလားပေါ့လက်နှစ်ကြည့်ကြတယ်ညီမတို့ကချီထိုးတာနေရဆိုအနည်းကအကုန်လုံးကြရဲဆိုတော့လေဟိုဆိုရင်ဒီကတော့ဘယ်နေ့ပါဖြစ်မလဲမသိတော့လေအရန်ဆိုရင်ရတယ
်ဒါအပြင်တိုက်ပွဲရဲ့ကြောင့်ငပလီဒေသခံအများအပြားဘေးလူရကိုထွက်ပြေးနေကြရတယ်လို့ပြိမိနေသူတွေလည်းရှိနေတယ်လို့သူကဆက်ပြောပါတယ
်ညီမတို့ငပလီဒေသလူတွေအတွက်ဆိုလို့ရှိရင်တော့ဒီအခြေအနေကဒါလောကရောပထမဆုံးကြုံရတဲ့အခြေအနေပေါ့နော်ဘယ်သူမှဟိုဘယ်လိုပြောမလဲအရန်ခိတ်လန့်ကြတယ်သူကအစိုးရကြီးရတယ်ပဲတကူကြွားရင်းမှာဆိုလို့ရှိရင်တော့လူတဝက်လောက်ကမရှိတော့ဘူးညီမတို့ရက်ွက်တွေရွာတွေထဲမှာအကုန်လုံးကတော့ရန်ကုန်ကိုပြောင်းနေသူတွေပြောင်းကြတယ်ဒေသရောအစားရောအစားဒီခွာပဲပေါ့နော်အဲ့ဘက်ကိုပြောင်းရွှေ့တဲ့လူတွေကပြောင်းရွှေ့ကြတယ်တော့သူတဝက်လောက်ပဲရှိတော့တယ်အခုတိန်းဆောင်ဖို့အခြေအနေကတော့အခုလွယ်တော့မလွယ်ဘူးပေါ့နော်သူကလမ်းတွေပိတ်ထားတယ်ဆိုတော့လေအဲ့မဲ့အချို့အစားတော့ကိုနီကိုဟန်နဲ့သူရွာတွေသွားပြီးတော့ခြောင်လို့ရအောင်တော့ပြင်ဆင်ထားတာမျိုးတွေတော့ရှိတယ်ရှင်ဟုတ်ဟုတ
်တန်တွဲမျိုးနဲ့အတွင်းမှာရှိတဲ့ကဘာကျော်ငပလီအပန်းဖြေကမ်းခြေရှိရာနေရာမှာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တဲ့ဇွန်လ3ရက်နေ့ကနေ30ရက်နေ့အထိငပလီလေစိတ်ကိုလည်းပိတ်ထားတယ်လို့လေရင်လက်မဲ့အယောင်ဌာနတွေကထုတ်ပြန်ထားကြပါတယ်ရခိုင်ပြည်နယ်မှာတကြောပြန်တိုက်ပွဲတွေစတင်ခဲ့တဲ့2023ခုနှစ်နိုဝင်ဘာလ13ရက်နေ့ကနေ2024ခုနှစ်မေလ12ရက်နေ့အထိ6လတာကာလအတွင်းအရက်သား189ဦးသေဆုံးခဲ့ရသလိုအရက်သား380ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အာရခတပ်တော် AA ရဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒါ့အပြင်အရက်သားပြည်သူ148ဦးကိုလည်းစစ်ကောင်စီကဖမ်းဆီးထားဆဲဖြစ်တယ်လို့ AA ကထုတ်ပြန်ထားပါတယ်ခင်ဗျာ။